အင်္ဂါနေ့ကသတင်းတွေကိုကျွန်တော်တမောင်တန်းကဆက်လက်ကြီးညာမှာပါ။စီးပွားရေးလုပ်ငန်းရှင်ဥမောင်ဝိတ်ကဒေါ်လာငွေ9သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှမှုကိုဒီနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။အောက်ရီလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ကပုံမှန်55နဲ့ဒီအမှုနှမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့ကတတိယမြောက်ရုံးချိန်ဖြစ်ပြီးအောက်ရီလိုက်စားမှုတိုက်ချဲ့ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရားလုံးဦးရထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးတက်ကမင်းပြန်ခဲ့ဒီမဲ့မပြီးပြတ်ခဲ့ပါဘူးအမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရားလုံးသက်တည်စီရင်မှာဆေးပိုင်းကုမ္ပဏီပိုင်ရှင်ဥမော်ဝိတ်လည်းပါဝင်ပြီးသူကိုယ်တိုင်လာရောက်ထွက်ဆိုနိုင်ပွဲရှိတယ်လို့သိရပါတယ်သက်တည်ဆယ်ဦးတဲ့မနဲ့စစ်မေးဖို့ရှိပါတယ်ဒီအမှုဖြင့်စစ်ကောင်စီဟာဒေါခင်ချီဖောင်ဒေးရှင်းနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ပေါ်အာဂရီအမှုနဲ့ဆွဲဆိုထားတာရှိပါသေးတယ်။အဲဒီအမှုနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုဥပဒေနဲ့ဆက်လက်တရားစွဲဆိုဖို့တင့်မတင့်ကိုတစ်ဖက်ရှိနေပေကဒီကနေ့မှပဲအပိစလျှောက်လဲချက်တင်သွင်းခဲ့ကြပါတယ်။ဒီမှုတွေကိုလာမယ့်မေလ24ရက်နေ့အင်္ဂါနေ့မှဆက်လက်စစ်ဆေးကြားနာမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်တယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်ရှုဝဲအဥပဒေချိုးဖောက်မှုတဘာဝကပ်ဘိဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရီလိုက်စားအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကဆွဲဆိုထားတာပါစစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်စစ်ကောင်စီကဒေါ်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီးအမှုချုပ်မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးဖြစ်ပါတယ်